ဇန်နဝါရီလ22ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးတွင်မှလဲအမြေပြန်လဲရရှိရေးစူးစမ်းတဲ့လဲသမားတွေအမှုရင်ဆိုင်နေရတာတွေအ мян ပြည့်ပြည့်ရေးဆောင်ရွက်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတောင်းကလာပါမျိုးနဲ့ကိုယ်စားလှယ်ကမေးခွန်းမိခဲ့ပါတယ်။စေဆိုးရလက်ထက်တုန်းကမြေသိမ်းမှုတွေနဲ့ပတ်သက်ပြီးတော့တချို့တင်ပြထားတဲ့အမှုတွေကိုအစိုးရကဖြည့်ရှင်းပြီးဖြစ်တယ်လို့တင်ပြလာတဲ့ကိန်းကဏ္ဍတွေဟာလွဲမှားနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုတယ်လို့ပဲအစိုးရဘက်ကမြေသိမ်းမှုတွေနဲ့ပတ်သက်ပြီးထိထိရောက်ရောက်ဖြည့်ရှင်းပေးနိုင်တာမျိုးမရှိဘူးလို့လည်းတင်ပြကြပါတယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင
်ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတောင်းကလာမဲဆန္ဒနယ်ကဦးအောင်သိန်းလင်းကနေရာပြည်လုတ်ပိုင်ခွင့်ရလက်သမားတွေကဝင်ရောက်ထွန်ရဲရမှာဥပဒေနဲ့ညီလုတ်ပိုင်ခွင့်မရသေးတဲ့ကုမ္ပဏီတွေကတရားစွဲနေတာတင့်မတင့်သုံးသက်ဖို့နဲ့ကာလရှည်ကြာအမှုရင်ဆိုင်နေရတဲ့တောင်းလက်သမားတွေအမှုတွေအမြန်ပြီးပြအောင်ဆောင်ရွက်ပေးဖို့စီစဉ်ရှိမရှိမေးခွန်းတွေမေးခဲ့တာ
ပါလက်သမားဘက်ကမြင်လာတယ်ဟာလက်သမားဘက်ကငကိုရဲအမှုကြီးတင်ချလို့သူကအလုပ်လက်မဲ့ဖြစ်ပြန်အလုပ်သားကြပြောက်သွားတဲ့အချိန်မှာအခါသူတရားဆွဲခံရတဲ့သူကတရားရုံးမှာဆင်ဆန်ရတယ်။သူကတော့သူ့ဘောမှာနှစ်ခုဖြစ်ပြီးတော့မှဓမ္မဘောကဖြစ်တာပေါ့ဗျာ။တချို့ဓမ္မကြီးကတရားဆွဲခံလို့တရားရုံးကိုဆင်ရတာတရားရုံးကိုအချိန်မြင်သွားလို့နောက်ဆုံးဒိဋ္ဌိမတတ်နိုင်လို့အဝိစားတော့ပေါင်ပြီးတော့မှသွားတဲ့အချိန်ကြီးရှိနေတာကိုကျွန်တော်ကကြားသိနေရတယ်။ဒါပြည့်ဆိုကျွန်တော်တို့ကဓမ္မကြီးအားလုံးကသူ့ရဲ့အခက်အခဲတွေကျွန်တော်တို့လာပြပြနေတဲ့အတွက်ကျွန်တော်တို့ကြားလာတာတော်တော်လေးဥစဉ်မိနာဖြစ်ပါတယ်။အဲဒီတော့ကျွန်တော်တို့ကတရားမျက်နှာတရားဖြစ်အောင်ဟောလည်းမဟုတ်လည်းအရာရာမှာကိုချင်းစာပြီးတော့မှဆောင်ရွက်နိုင်ကြအောင်လို့ကျွန်တော်ကဒီနေ့ကိုမေးပြတာပါ
။ပြည်သူ့တို့တရားသူကြီးချုပ်တရားသူကြီးဦးမြအောင်ကတော့တရားရုံးများအနေနဲ့နိနာတဲ့ကာယကံရှင်တွေရဲ့တိုင်ကြားချက်ပေါ်မှာအမှုတမှုချင်းစီလိုက်စီစစ်ရေးယူဆောင်ရွက်ခြင်းဖြစ်ပြီးတော့ပြည်မှုဆိုင်ရာဥပဒေပုံမှန်၄၄၇နဲ့၄၄၇ရဆွဲဆိုထားတဲ့အမှုတွေကလာရှိကြအမှုရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေအနေမျိုးမဖြစ်ပေါ်စေဖို့အတွက်ဥပဒေလုံထုံးလုံနည်းတွေနဲ့အညီမြတ်ဆန်ဆန်စစ်ဆေးပြီးတော့ပြည်ပြောင်းဆောင်ရွက်နေတယ်လို့ပြန်လည်ဖြစ်ကြားခဲ့ပါတယ်။မနေ့ကဇန်နဝါရီလ22ရက်ကကျင်းပခဲ့တဲ့ပြည်သူ့နှုတ်တော်မှာတမရကလေယာမြေတင်းစီခံရတဲ့တိုင်ကြားမှုတွေကအမှုပေါင်း423ခုကိုဖြစ်ရှင်းပြီးဖြစ်တယ်လို့လေယာစိုက်ပျိုးရေးနဲ့စံမြောင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးအောင်တန်းကလွှတ်တော်မှာတင်ပြလာခဲ့တာပါ။အခုလိုတင်ပြလာတဲ့ဖြည့်ရှင်းမှုဖြစ်တယ်လို့ဆွေရဘက်ကပြောလာတဲ့ကိန်းဂဏန်းတွေဟာမှားယွင်းနေပြီးတော့အမှန်တကယ်လေယာဉ်မြေနဲ့ပတ်သက်ပြီးအုပ်ချုပ်ရေးပိုင်းကဖြည့်ရှင်းမှုတွေဟာလိုအပ်ချက်တွေရှိနေသေးတယ်လို့ဇဘူတိရီမြို့နယ်ပြီးသူတော်ကိုယ်စားလှယ်ဒေါ်စနာမင်းက VOE ကိုပြောပါတယ
်မမှန်တဲ့ကိန်းဂဏန်းတွေကိုလည်းဖော်ပြတယ်ဒါနောက်ပြီးတော့ဟုတ်လဲမဟုတ်တဲ့ကိစ္စဆိုတော့ကျမအနေနဲ့ကျမကပထမတော့ပေါ့နော်ဒီကျမကွန်ရှင်ထဲမှာတော့မပါပါဘူးမြေက36စီးကွန်ရှင်ထဲမှာတော့မပါဘူးဒါပေမဲ့ဒီကွန်ရှင်ကနေဖြင်းမလားလို့ကြည့်တဲ့အခါကျတော့ပထမဆောင်ကြည့်နေတဲ့အခါမှာဘယ်သူမှလည်းမပြောတော့ကျမအနေနဲ့ဩဒီဟာကိုဟိုလက်ခံလိုက်တယ်ဆိုရင်လွတ်တော်ကိုယ်စားလှယ်တဦးတယောက်အနေနဲ့ကျမရဲ့ဒီနေပြီးတော့ကောင်စီရဲ့ကိန်းဂဏန်းဆိုရင်လည်းမှားပါတယ်အဲ့တော့ကျမကသူတို့ဘယ်ပေါ်မှာအခြေခံပြီးတော့ဒါဒီကိန်းဂဏန်းကိုပြောတာလဲဆိုတာမျိုးကျမသိနေတာလေအဲ့ခါကျတော့ကျမဟိုကျမနာကောက်ခွင့်တောင်းပြီးကျမကဒီကိစ္စကိုကျမအနေနဲ့လက်မခံနိုင်ပါဘူးဒီသူဝင်ကြီးရှင်းပြသွားတဲ့ကိန်းဂဏန်းတွေကိုကျမအနေနဲ့လက်မခံနိုင်ပါဘူးလို့ပြောလိုက်ပါတယ်
လွတ်တော်တွင်ဖွဲ့စည်းထားတဲ့လေယာဉ်မြေစနေကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးတင်ထွတ်ကတော့လေယာဉ်မြေသိမ်းခံထားရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တိုင်ကြားလာသူတွေအနေနဲ့သူတို့မြေတွေပြန်ရပြီလို့ပြောဆိုတာမျိုးလုံးဝမကြားရသေးဘူးလို့ပြည်သူ့နှုတ်တော်မှာပြောဆိုခဲ့တာပါလေယာဉ်မြေစနေကော်မရှင်ကပြီးခဲ့တဲ့စစ်အစွဲ့အလက်ချက်ကသိမ်းဆီးခံထားရတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့ဆိုရစစ်လို့ရသည်မြောက်အုပ်ချုပ်ရေးပိုင်းကိုဖြည့်ရှင်းဖို့တင်ကြပ်ဖြစ်ပေမဲ့ဖြည့်ရှင်းပြီးတဲ့အပိုင်းမှာတော့ကျင်းတဲ့အားရစရာမတွေ့ရဘူးလို့ကော်မရှင်ဖွဲ့ဝင်တူဦးဖြစ်တဲ့ဥပိတ်တန်းက VOE ကိုပြောပါတယ
်ကိုတွေ့အောက်ရှင်မှာခံစားနေရတာပြည်သူနဲ့ဖြစ်တွေ့နေရတာဒါဒီကိုအဲ့လိုခံပြသဘောမျိုးတော့လာပြောတော့ကျွန်တော်အောက်ရှင်မှာဖြစ်ဖြစ်နေတယ်တခြားစီဖြစ်နေပါတယ်အပြည်သူတွေကထပ်ပြီးတော့တင်ပြနေရတယ်ထပ်ပြီးတော့မကျေမနပ်နဲ့အဲ့ဒါကျွန်တော်တို့ဟိုချစ်ကိုဆက်ပြီးတော့ပြည်သူဘက်ကလည်းကန့်ကွက်စရာတွေအကြောင်းရှိတယ်ဒါကြောင့်တို့တို့ကိုယ်စားလှယ်အနေနဲ့အဲဒါတော့ပြည်ခွက်ကရက်တည်ကြတယ်နဲ့ဒါမဟုတ်သေးဘူးတတိယကပြောပါဆိုပြီးတော့ကျွန်တော်တို့လူချင်းတာကဘယ်အဖို့ကိုဘလို့ရှင်းတာလဲဆိုတာတတိယကပြောပါဆိုပြီးတော့လွတ်တော်ကိုယ်စားလှယ်ကပြန်ပြီးတင်ပြကြတာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းမှာလေယာဉ်မြေသိမ်းဆီးခံရမှုအများဆုံးဖြစ်ခဲ့တဲ့နေရာတွေကတော့ရန်ကုန်တိုင်းအေရီတိုင်းပဲခူးတိုင်းရခိုင်ပြည်နယ်အတွင်းမှာဖြစ်ပါတယ်1988ကနေ2010အထိစစ်အစိုးရအုပ်ချုပ်ချိန်ကာလတွေမှာစစ်တပ်ကလေယာဉ်မြေသိမ်းဆီးမှုတွေအများကြီးလုပ်ခဲ့ပြီးတော့လေယာဉ်မြေအာဓမသိမ်းဆီးခံရတဲ့လေသမားတွေကဥသိမ်းစင်ဆွဲရတဲ့ထက်မှာသူတို့ရဲ့လေမြေယာမြေတွေပြန်ရဖို့အခွင့်အရေးတောင်းခံနေတာပါစစ်တပ်ကသိမ်းခဲ့လေယာဉ်မြေတွေထဲမှာအမှန်တကယ်စီမံကိန်းမလုပ်တဲ့နေရာတွေကိုပြန်ပေးမယ်လို့ပြောခဲ့ပေမဲ့စစ်တပ်ကသိမ်းပြီးတော့ public စီးပွားရေးလုပ်ငန်းရှင်တွေလက်ထက်ရောက်သွားတဲ့လေမြေတွေနဲ့ပတ်သက်ပြီးတော့လေသမားတွေရဲ့တောင်းဆိုမှုတွေကတော့ကျင်းတဲ့အားရလောက်ဆရာအဖြေတွေမရတဲ့အတွက်မြေယာအငင်းပွားမှုတွေကဒီကနေ့ထိဆက်လက်ရှိနေသေးတာပါခင်ဗျာ